This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG နားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ပြည်သူအနေဖြင့်ဝေပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇန်နဝါရီလ10ရက်နေ့ရေဒီယို NUG ရဲ့နံနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်တင်ကောင်းလို့ချက်ကိုမေဦးအလင်္ကာကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2025ခုနှစ်ဇန်နဝါရီလ10ရက်နေ့မနက်ခင်းစီရီသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်ရန်ကုန်မန္တလေးမြန်လမ်းမှာမိသက်ညွှန်ကြားရေးမှူးရွှေပါနေဇနီးဗိုလ်ကြီးဇနီးဒေါ်ယူယူခိုင်ပါဝင်စုစုပေါင်း6ဦးဖမ်းဆီးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ရန်ကုန်မန္တလေးမြန်လမ်းမှာမိသက်ဦးစီးဌာနညွှန်ကြားရေးမှူးရွှေပါနေဇနီးဗိုလ်ကြီးဇနီးဒေါ်ယူယူခိုင်ပါဝင်စစ်ကောင်စီလက်အောက်ခံစစ်ဘက်ရဲဖက်နယ်ပြူစောတိစုစုပေါင်း6ဦးဖမ်းဆီးရရှိခဲ့ကြောင်းအောင်ဆန်းလန်နတ်မောက်ထံကနေသိရှိရပါတယ်2024ခုနှစ်ဒီဇင်ဘာလ29ရက်နေ့မွန်းလွဲ2နာရီချိန်မှာအောင်ဆန်းလန်နတ်မောက်ကရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်း262မှာရှောင်းတခင်ဖမ်းဆီးစစ်ဆေးခဲ့ရာမိသက်ဦးစီးဌာနမှညွှန်မှုရွှေပါနေဒေါ်ခင်နှဲ့ရွှေတို့ကိုဖမ်းဆီးရရှိခဲ့တယ်လို့သတင်းရရှိပါတယ်ညွန်ကြားရေးမှူးရွှေပါရဲ့လက်ကင်ဖုံးကိုစစ်ဆေးခဲ့ရမှာ PDF များရဲ့စစ်ရေးလှုပ်ဆောင်ချက်များကိုတီနေရအတိအကျသတင်းပေး၍စခန်းဝင်စီးခြင်းနဲ့ PDF နဲ့တော်လှန်ရေးတပ်ဖွဲ့များရဲ့သတင်းများကိုစုံစမ်းနှိုက်ယူ၍စစ်ကောင်စီထံသို့တင်ပြခြင်းလက်စားခြင်းများလှုပ်ဆောင်ခဲ့သည်ကိုစစ်ဆေးတွေ့ရှိခဲ့ရပြီးပြည်ထောင်ဝင်ကြီးဌာနလက်အောက်မှဝန်ထမ်းပိသားစွာနဲ့ပြည်သူနဲ့မပူပေါင်းမဲတော်လှန်ရေးကိုအမျိုးမျိုးဒုက္ခပေးမှုများကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အတွက်ကြောင့်ဖမ်းဆီးခဲ့ခြင်းဖြစ်တယ်လို့သိရှိရပါတယ်။အလားတူ2024ခုနှစ်ဒီဇင်ဘာလ31ရက်နေ့ရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်အမှတ်262ဝန်းကျင်မှာစစ်ကောင်စီရဲ့ထောက်ပို့တပ်မတက်ကြတဦးပြူစောတိတဦးကပ္ပစစစ်သားတဦးနဲ့ဗိုလ်ကြီးတဦးရဲ့ဇနီးဖြစ်သူဒေါ်ယူယူခိုင်တို့ကိုလည်းဖမ်းဆီးရရှိခဲ့တယ်လို့သိရှိရပါတယ်ဖမ်းဆီးရရှိသူတွေအားလုံးကိုသက်ဆိုင်ရာပကဖအဖွဲ့ထံလက်လွှဲအနှံထားပြီးအောင်ဆန်းလန်းနတ်မောက်အနေနဲ့တော်လန်ရေးအတွက်ဆက်အနာရှင်စန့်ကျင်ရေးလုပ်ငန်းစဉ်များကိုအချိန်အဟုန်မြင့်ဆောင်ရွက်လျက်ရှိအောင်တော်လန်ရေးကိစ္စများအတွက်အောင်ဆန်းလန်းနတ်မောက် Facebook ပေးသူဆက်သွယ်နိုင်ကြောင်းတာဝန်ခံဗမတိကပြောဆိုထားပါတယ်ပလောမျိုးကဆာယဖယုံကိုဝင်ရောက်စီးနင်းခဲ့ရာစစ်ကောင်စီတပ်ဖွဲ့များကြောက်လန့်တကြားထွက်ပြေးတိမ်းရှောင်ခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။တနင်္လာနေ့တိုင်းမြိတ်ခရိုင်ပလောမျိုးနယ်အမှတ်၄ရပ်ကွက်ကစစ်ကောင်စီရဲ့ဆာယဖယုံကိုဝင်ရောက်စီးနင်းခဲ့ရာစစ်ကောင်စီတပ်ဖွဲ့ဝင်များကြောက်လန့်တကြားထွက်ပြေးသွားတယ်လို့မြိတ်ခရိုင်အမှတ်၁တရင်ကတရင်ထုတ်ပြန်ထားပါရစေ။ဇန်နဝါရီလ6ရက်ည7:10မိနစ်အချိန်ခန့်မှာပြည်သူ့ကာကွယ်ရေးတပ်မတော်မြိတ်ခရိုင်အမှတ်၁တရင်မှရဲဘော်များကဝင်ရောက်စီးနင်းခဲ့တာဖြစ်ပါရစေ။PDF ရဲဘော်များစတင်ပစ်ခတ်သည်နှင့်တပြိုင်တည်းစစ်ကောင်စီတပ်ဖွဲ့ဝင်များတနက်6ချက်ခန့်ရန်တမ်းပစ်ဖောက်ခဲ့ပြီးနောက်ထွက်ပြေးသွားခဲ့တာကြောင့်ဆာယဖယုံကိုဝင်ရောက်စီးနင်းနိုင်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ယုံတွင်ဝင်ရောက်ရှာဖွေခဲ့ရာ G-box နှစ်ခု G-100 နှင့်စာရွက်စာတမ်းများသိမ်းဆည်းရရှိခဲ့ပြီးဆာယဖယုံကိုမိရှုဖျက်ဆီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာတီလင်းမျိုးပေါ်ကစစ်ကောင်စီအုပ်စုအထိုင်ကျနေရာတွေကိုလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မကွေးတိုင်းကန်ကောခရိုင်တီလင်းမျိုးပေါ်ကစစ်ကောင်စီတပ်အထိုင်ချထားတဲ့တောင်ရဲစခန်း၊လူပြိုဆောင်၊စိုက်ပျိုးရေးယုံ၊ထွေးအုပ်ယုံ၊ဗန်ယုံနဲ့ရုတ်တံကုန်းတို့ကိုလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တီလင်းပြည်သူ့ကာကွယ်ရေးတပ်ရင်းများကသတင်းထုတ်ပြန်ထားပါရစေ။ဇန်နဝါရီလ6ရက်နေ့မနက်အစောပိုင်းကနေနေ့လယ်ပိုင်းထိ T ထီလင်းမျိုးကစစ်ကောင်စီတပ်တရှိရာနေရာများကိုရော့ကက်59လုံး၊ဒရုန်းတွေနဲ့60မမများနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါရယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ထိခိုက်သေးဆုံးမှုကိုစုံစမ်းနေဆဲဖြစ်ပြီးပြည်သူကာကွယ်ရေးပေါ်များထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါရယ်။အဆိုပါတိုက်ခိုက်မှုကိုထီလင်းမျိုးနဲ့ခရိုင်တရင်များနဲ့ခရိုင်ပကဖာ၊မြို့နယ်ပါလာဖာ၊ရောအေယာ၊ကပါဆာတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါရယ်ခင်ဗျာ။မဲကြောင်ရှစ်မိုင်စခန်းကုန်းနဲ့စစ်စေးရေးဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား5ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။တနင်္လာနေ့တိုင်းတဝဲခရိုင်တဝဲမြို့နယ်မဲကြောင်ရှစ်မိုင်စခန်းကုန်းနဲ့စစ်စေးရေးဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား5ဦးသေဆုံးခဲ့တယ်လို့ဒုရကစစ်ကြောင်းထံကနေသိရှိရပါရစေ။ဇန်နဝါရီလ2ရက်နေ့ညနေ2နာရီမှာမဲကြောင်ရှစ်မိုင်စခန်းကုန်းနဲ့စစ်စေးရေးဂိတ်တို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရာတနအိဝင်းကျင်ခန့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါရစေ။အဆိုပါတိုက်ခိုက်မှုအတွင်စစ်စေးရေးဂိတ်ကိုသိမ်းပိုက်နိုင်ခဲ့ပြီးစစ်ကောင်စီတပ်သား5ဦးသေဆုံးခဲ့ကာအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်တော်လိုင်းပူပေါင်းတပ်ဖွဲ့ဘက်မှလည်းရဲဘော်3ဦးမြင့်မြတ်စွာကြာဆုံးခဲ့ရတယ်လို့သိရှိရပါတယ်။၎င်းတိုက်ပွဲမှာ MG Box 4ခု၊ဖုံး1လုံး၊စကားပြောဆက်3လုံး၊ G 265တောင်းနဲ့ Equipment တစ်စုံတို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရှိရပါတယ်။အဆိုပါစစ်စင်ရေးကိုဒုရကစစ်ကြောင်းတဝဲမျိုးသားလူမျိုးရေးတတော် DNLE ရေဗျူပြည်သူ့ကာကွယ်တပ်ဖွဲ့ YPPDF Federal Dwinjay Drone တပ်ဖွဲ့နဲ့ DEF PDF မှ drone တပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ဝက်လက်မြို့နယ်မှတ်တိရွာတောင်ဘက်တိုက်ပွဲစကားတရှိစစ်ကြောင်းမှစစ်ကောင်စီတပ်ဖွဲ့ဝင်48ဦးသေဆုံးက6ဦးဖမ်းဆီးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းဝက်လက်မြို့နယ်မှတ်တိရွာတောင်ဘက်တိုက်ပွဲစကားတရှိစစ်ကြောင်းမှစစ်ကောင်စီတပ်ဖွဲ့ဝင်48ဦးသေဆုံးက6ဦးဖမ်းဆီးရရှိခဲ့တယ်လို့ဇန်နဝါရီလ9ရက်နေ့မှာစစ်ရေးသတင်းကိုအမှတ်1စစ်တေသားကအတည်ပြုဆိုထားပါရယ်။ဇန်နဝါရီလ5ရက်မှာမှတ်တိရွာတောင်ဘက်၌ဖြစ်ပွားခဲ့တဲ့စကားတရှိမှထွက်လာတဲ့ဘကမျိုးသူစစ်ကြောင်းမှဘကနေမျိုးဦးတက်ခွဲမှုနဲ့ဒူရဲမှုစဉ်ကိုကိုထုံနှုတ်တပ်ဖွဲ့စကားတရှိတာထပနှင်းခလာရ42ခမာရ7ခမာရ12စကိုင်းလှုပ်ရှားရဲတပ်ဖွဲ့ခွဲ3မြင်းဆောင်30ပူပေါင်းအင်အား80ဦးပါစစ်ကြောင်းမှစစ်ကောင်စီအဖွဲ့ဝင်48ဦးသေဆုံးခဲ့ပြီး6ဦးဖမ်းဆီးရမိခဲ့က18ဦးပျောက်ဆုံးနေတယ်လို့သိရှိရပါတယ်။၎င်းစစ်ကြောင်းအားရွှေဘိုခရိုင်ကုတ်ကဲမှုညွှန်ကြားမှုနဲ့ရွှေဘိုခရိုင်တရင်1 2 4 525 23အမှတ်နဲ့ရွှေဘိုခရိုင်ကုတ်ကဲရေး drone တပ်ဖွဲ့ M Signal drone တပ်ဖွဲ့ Phoenix Wings drone တပ်ဖွဲ့ဝက်လက်မြို့နယ်ပကဖပူပေါင်းရေးအဖွဲ့တို့မှပူပေါင်းတိုက်ခိုက်ခဲ့ကြရာလက်နက်45လက်သိမ်းဆည်းရမိခဲ့ပြီးနောက် MA3 တလက်ထပ်မံသိမ်းဆည်းရရှိခဲ့တယ်လို့သတင်းရရှိပါရယ်ခင်ဗျာ။နမောက်မှာစစ်တပ်ခေါ်၍ပေါ်တာဆွဲဖမ်းဆီးခိုင်းနေဂွေးချောင်းရွာအုတ်ချုပ်ရည်မှုဘိုဝင်းပြစ်တက်ခံရပြီးတေဆုံးခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။ဇန်နဝါရီလ9ရက်နေ့မှာနမောက်မြို့နယ်ဂွေးချောင်းရွာအုတ်ချုပ်ရည်မှုဘိုဝင်းကိုတော်လိုင်းတပ်ဖွဲ့များက၎င်းရဲ့နေအတွင်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ရာနွားတင်းကုတ်အတွင်ထွက်ပြေးသွားတဲ့အတွက်ကြောင့်လိုက်လံပစ်ခတ်ခဲ့ရာနောက်ဆက်ကြီးထိမှန်ပြီးပွဲချင်းပြီးတေဆုံးခဲ့ကြောင်းနမောက်ပြည်သူ့ကာကွယ်ရေးတပ်ပေါင်းစုမှတရင်ထုတ်ပြန်ထားပါရစေ။တေဆုံးသွားတဲ့ဂွေးချောင်းရွာအုတ်ချုပ်ရည်မှုဘိုးဝင်းကိုနတ်မောက်တော်လိုင်းတပ်ပေါင်းစုကအကြိမ်ကြိမ်တတိပေးထားတော်လေဂရုမစိုက်ပဲမထီမဲ့မြင်ပြုလုပ်ခြင်းတည်သူများကိုစစ်တပ်ခေါ်၍ပေါ်တာဆွဲဖမ်းဆီးခြင်းများလှုပ်ဆောင်နေတဲ့အတွက်ကြောင့်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဘိုးဝင်းကဲ့သို့တည်သူများကိုပေါ်တာဆွဲစစ်မှုတန်းစင်ခေါ်ပြီးဒုက္ခပေးနေတဲ့ပြူစောထီနဲ့အုတ်ချုပ်ရည်မှုများကိုလည်းနမတ်စင်တိုင်းအလဲကျတိုက်ခိုက်သွားမယ်လို့သိရှိရပါတယ်ခင်ဗျာ။စစ်ကောင်စီကမီးလောင်ပုံးနဲ့တိုက်ခိုက်ခဲ့တာကြောင့်စီဆိုင်မြို့နယ်ကပြည်သူနေအများမီးလောင်ပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်စီဆိုင်မြို့နယ်ထီဆောင်ကျေးရွာကိုစစ်ကောင်စီကမီးလောင်ပုံးနဲ့တိုက်ခိုက်ခဲ့ရာပြည်သူနေအိမ်နှလုံးမီးလောင်ပျက်စီးခဲ့ရတယ်လို့ PNLO ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ6ရက်မနက်9နာရီချိန်မှာစစ်ကောင်စီကနှစ်ကြိမ်တိုင်းမီးလောင်ပုံးနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးထို့သောဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူလူထုပိုင်းနေနှလုံးကားတစ်စီးမီးလောင်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်။မီးလောင်နေတဲ့ပြည်သူလူထုရဲ့နေအိမ်များကိုပို့အမျိုးသားလူမျိုးရေးတပ်မတော် PNLA တပ်ဖွဲ့ဝင်များကမီးငိမ့်တပ်ပေးခဲ့ရတယ်လို့သိရှိရပါတယ်။စစ်ကောင်စီကနေ့စဉ်လိုလိုပို့အတိုင်းရင်းသားများနေထိုင်တဲ့ထီဆောင်ကျေးရွာကို ဒရုန်းနဲ့လက်နက်ကြီးများနဲ့တိုက်ခိုက်နေတာကြောင့်ပြည်သူပိုင်နေ24လုံးထိခိုက်ပျက်စီးခဲ့ရပြီဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။တောင်းနီတရင်မှာစိုးမိုးထားတဲ့နေမြေတွင်းသူစစ်ကောင်စီတပ်များစစ်ကြောင်းထိုး၍တိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲမှာပိတ်မိနေတဲ့ပြည်သူအယောက်30ကိုကယ်တင်နိုင်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။တောင်းနီတရင်မှာစိုးမိုးထားတဲ့နေမြေတွင်းသူစစ်ကောင်စီတပ်များစစ်ကြောင်းထိုး၍တိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲမှာပိတ်မိနေတဲ့ပြည်သူအယောက်30ကိုကယ်တင်နိုင်ခဲ့တယ်လို့ဇန်နဝါရီလ9ရက်နေ့မှာတောင်းနီတရင်ကအတည်ပြုထုတ်ပြန်ထားပါတယ်။ဇန်နဝါရီလ4ရက်နေ့စနေနေ့နေ့လယ်3နာရီချိန်ခန့်မှာတပ်မ33မှဗိုလ်ကြီးအေမင်းထွန်းဦးဆောင်နေတပ်မ33ခမာယာ71ခမာယာ72တုံရင်ပေါင်းအင်အား60ပါစစ်ကြောင်းဟာတောင်းနီတရင်မှာစိုးမိုးထားတဲ့နေမြေတွင်းသူစတင်ဝင်ရောက်ခဲ့ပြီးညနေ 9:00 ခွဲအချိန်မှာရွာတူရွာကိုလက်နက်ကြီးလက်နက်ငယ်များနဲ့ပစ်ခတ်ဝင်ရောက်ခဲ့တယ်လို့ဆိုပါတယ်ဇန်နဝါရီ5ရက်နေ့မနက်6နာရီအချိန်မှာရွာတွင်းသူစတင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးဒေါင်းနီတရင်မှဒူရင်မူနဂါလေးဦးဆောင်နေဒေါင်းနီစစ်ကြောင်းနဲ့ဖီကော့ဆိုဂျာတရင်18တရင်23များနဲ့တရင်1တရင်2မှတပ်ကူများပူးပေါင်းပါဝင်လာကတိုက်ပွဲပြင်းထန်နေချိန်မှာနေ့လယ်17နာရီခွဲဝန်းကျင်မှာစစ်ကောင်စီဘက်မှ၄ကြောင်းတိုက်ခိုက်မှု2ကြိမ်နေမြေရှင်းလင်းရေးစတင်ဝင်ချိန်မှာ1ကြိမ်စုစုပေါင်း3ကြိမ်ပြုလုပ်ခဲ့တယ်လို့သိရှိရပါတယ်အဆိုပါ၄ကြောင်းတိုက်ခိုက်မှုတွေကြောင့်ပြည်သူနေအိမ်၅လုံးအပြင်စာတင်ကျောင်းနဲ့အနီးတစ်ဝိုက်နေရာများမှာအများအများပျက်စီးခဲ့ရကပြည်သူနေအိမ်42လုံးဟာလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်တိုက်ပွဲအတွင်းမှာတော်လိုင်းပူပေါင်းစစ်ကြောင်းဟာတုံပန်းပြည်သူစစ်3ဦး MA1 ငါလက် drone ပစ်ဂန်တလက်နဲ့ဆက်ဆက်ပစ္စည်းများကိုဖမ်းဆီးရရှိခဲ့ပါတယ်တော်လိုင်းစစ်ကြောင်းအနေနဲ့ရွာထဲမှာပိတ်မိနေတဲ့ပြည်သူအယောက်30ကိုလည်းကယ်တင်နိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခေါင်းရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပ
ါ Video NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ10ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ Federal Democracy နိုင်ငံသစ်တည်ဆောက်ရေးနဲ့ဆရာနာရှင်စနစ်အမြင့်ဖြတ်ရေးဆိုတဲ့ဥတီချက်ထုပျောက်ပြက်သွားမှာမဟုတ်ဘူးလို့ယာယီသမ္မတပြောကြားတဲ့သတင်းကိုတင်ပြပေးပါမယ် Federal Democracy နိုင်ငံသစ်တည်ဆောက်ရေးနဲ့ဆရာနာရှင်စနစ်အမြင့်ဖြတ်ရေးဆိုတဲ့ဥတီချက်ထုပျောက်ပြက်သွားမှာမဟုတ်ဘူးလို့ဇန်နဝါရီလ9ရက်နေ့အမျိုးသားညီညွတ်ရေးအစိုးရရဲ့တင်မြင်ဆောင်2025အစိုးရအဖွဲ့အစည်းအဝေးမှာယာယီသမ္မတဒူဝါလက်ရှိလာကပြောကြားထားပါတယ်ယခု2025ခုနှစ်ဟာကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအတွက်မိမိကိုယ်ကိုယ်ပြုပြင်ပြောင်းလဲရေးတွေစတင်ရမယ့်နှစ်ဖြစ်တယ်လို့ပြောကြမှာတယ်ဒါပေမဲ့ဒါဟာနီနာပိုင်းအရာပုံတရံပိုင်းအရာထိရောက်တဲ့ရလက်တွေထွက်အောင်အပြောင်းလဲလုပ်ချင်းသာဖြစ်ကြောင်းနားလည်စီလိုပါတယ်ကျွန်တော်တို့အားလုံးရဲ့မူလရည်မှန်းချက်ဖြစ်တဲ့ Federal Democracy နိုင်ငံသစ်တည်ဆောက်ရေးနဲ့ဆရာနာရှင်စနစ်အမြင့်ဖြတ်ရေးဆိုတဲ့ဥတီချက်ကတော့ဘယ်တော့မှပျောက်ပြက်မှာမဟုတ်ဘူးဆိုတာထပ်လောင်းပြောကြားကြံပါတယ်ကျွန်တော်တို့ဟာအပြောင်းလဲတွေကိုမကြောက်ပါဘူးအပြောင်းလဲတွေကိုအလိုရှိလိုလဲတော်လှန်ရေးအစိုးရအဖြစ်ခံယူပြီးတော့ရှောက်လန်းနေခြင်းဖြစ်ပါတယ်လို့ယာယီသမ္မတကပြောကြားထားပါတယ်ဒါအပြင်ဝန်ကြီးဌာနတွေလည်းပြည်သူလူထုကိုတင်ပြဖို့လိုအပ်တဲ့ရှေ့လုပ်ငန်းစဉ်တွေကိုချပြပြီးတော့လူထုနဲ့တသားတည်းဆက်ဆံရေးခိုင်မာနေဖို့အထူးလိုအပ်ကြောင်းယာယီသမ္မတကထပ်လောင်းပြောကြားထားပါတယ်ခင်ဗျာဆလဘီတော်လိုင်းရေးအရှိန်မြင့်မှုတွေလှုပ်ဆောင်ဖို့ပြည်ထောင်စုဝန်ကြီးချုပ်တိုက်တွန်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တော်လိုင်းရေးအရှိန်မြင့်မှုတွေလှုပ်ဆောင်ဖို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကဇန်နဝါရီလ9ရက်နေ့အစိုးရအဖွဲ့အစည်းအဝေးမှာတိုက်တွန်းပြောကြားလိုက်ပါတယ်။ဒီနှစ်အတွင်းမှာအမျိုးသားညီညွတ်ရေးအစိုးရအတွက်နိုင်ငံရေးနိုင်ငံခြားရေးစီရေးအရာလှုပ်ဆောင်ရမှာတွေလည်းအများအပြားရှိတယ်လို့အာယုံဆိုင်ဆရာတွေကလည်းများပါတယ်။တော်လိုင်းရေးအရှိန်မြင့်မှုတွေနဲ့အတူနိုင်ငံရေးအရာဆွေးနွေးဆရာတွေနိုင်ငံတကာရဲ့အခြေအနေတွေစသဖြင့်ကဏ္ဍပေါင်းစုံကနေလေးဟင်းမှုမရှိစေဘဲအလုပ်လုပ်ကြရမယ့်ကာလပဲဖြစ်ပါတယ်။လုံဆောင်စရာတွေများပြားလာတဲ့အထက်ကအထက်မှာကျွန်တော်ပြောခဲ့တဲ့အချက်၃ချက်ကတော့ဒီလားတွေအတွင်းမှာကိုပဲမြန်မြန်ဆန်ဆန်လုံဆောင်ကြရမယ့်ကဏ္ဍတွေဖြစ်ကြောင်းတိုက်တွန်းပြောကြားလိုပါတယ်လို့ပြောထားပါတယ်။ဒါအပြင်အာသာချက်တွေကိုပုံမှန်ကောင်းမွန်အောင်စူးစမ်းကြရမှာဖြစ်ပြီးအားနည်းချက်တွေကိုလည်းထိထိရောက်ရောက်ပြင်ဆင်ကြရင်ဒေါ်လာရေးခရီးဆက်ကြရမှာဖြစ်တယ်လို့ဝန်ကြီးချုပ်ကထပ်လောင်းပြောကြားထားပါတယ်ခင်ဗျာ။ ဆက်လက်ပြီးစကိုင်းဖက်ဒရယ်ယူနီလွတ်တော်နဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းတို့တွဲဆောင်ဆွေးနွေးတဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနီလွတ်တော်ဟာစကိုင်းဖိုရမ်ဖက်ဒရေးရှင်းနဲ့တွဲဆောင်ဆွေးနွေးပွဲကို2025ခုနှစ်ဇန်နဝါရီလ9ရက်နေ့မွန်လွဲတနားရီအချိန်မှာ Zoom platform ကနေတဆင့်တွဲဆောင်ဆွေးနွေးခဲ့တယ်လို့သိရပါတယ်။အစည်းအဝေးပွဲမှာစကိုင်းဖက်ဒရယ်ယူနီလွတ်တော်ဥက္ကဋ္ဌနဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့ဝင်တအူးတို့မှနှုတ်ခွန်းဆက်စကားများပြောကြားခဲ့ပြီးတဲ့နောက်စကိုင်းဖက်ဒရယ်ယူနီလွတ်တော်မှစကိုင်းဖက်ဒရယ်ယူနီရဲ့ကြားကာလဖွဲ့စည်းပုံခြေခံဥပဒေပထမမူကြမ်းအပေါ်တုံ့တက်ပြီးစီးမှုအခြေအနေနဲ့ရှေ့လုံငန်းစဉ်များကိုရှင်းလင်းပြောကြားခဲ့ပါတယ်။အဲဒီနောက်တက်ရောက်လာကြတဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့ဝင်များကလည်းယူနီလွတ်တော်ရဲ့ရှေ့လုံငန်းစဉ်များအပေါ်မှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့ကြပြီးအစည်းအဝေးကိုမုံလွယ်၃နိုင်ခွဲအချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်။အစည်းအဝေးပွဲကိုယူနီလွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌစကိုင်းဖက်ဒရယ်ယူနီလွတ်တော်ကိုယ်စားလှယ်များနဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့ဝင်များတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ဆက်လက်ပြီးတပင်းမျိုးနဲ့ပအဖပကဖပလဖတို့နဲ့သက်ဆိုင်ရာဝန်ကြီးဌာနအသီးသီးရဲ့ရေးရာတာဝန်ခံများတွေ့ဆုံဆွေးနွေးခဲ့ကြတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့မူဝါဒလမ်းညွှန်ချက်များနဲ့အတူဒေသတွင်းလူဝဲချက်များတော်လှန်ရေးအတွက်ရှေ့ဆက်လှုံ့ဆော်ရမယ့်လုပ်ငန်းစဉ်များဒေသတွင်းတရားဥပဒေစိုးမိုးမှုရှိစေရန်နဲ့ပြည်သူအကျိုးပြုလုပ်ငန်းများစာရာတို့ကိုရခင်ကားထက်ပုံမဆောင်ရွက်နိုင်စေရည်အတွက်တပည့်ရင်မျိုးနဲ့ပအာဖပကဖပလဖတို့နဲ့တသံရဝန်ကြီးဌာနအသီးသီးရဲ့ရေးရာတာဝန်ခံများတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အစည်းအဝေးပွဲကိုတပည့်ရင်မျိုးနဲ့မှကျင်းပခဲ့ပြီးတော့ NUG အစိုးရရဲ့မူဝါဒနဲ့အညီဆောင်ရွက်ရမယ့်လုပ်ငန်းစဉ်အသီးသီးအကြောင်းကိုတက်ရောက်လာကြတဲ့တော်လှန်ရေးအဖွဲ့အစည်းများနဲ့ရေးရာတာဝန်ခံများပွင့်လင်းမြင်သာစွာဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ဆလဘီတရုတ်ဆောင်ဝမ်ရှင်လူကုန်ကူးခံရခြင်းမှလွတ်မြောက်လာတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ9ရက်နေ့ကမြန်မာနိုင်ငံမှဘေးကင်းစွာကေတင်ခံခဲ့ရတဲ့တရုတ်ဆောင်ဝမ်ရှင်ရဲ့နေဆက်ဖြတ်ကျော်လူကုန်ကူးမှုဖြစ်ပွားခဲ့ကြောင်းကောင်ဆော့မှဖော်ပြထားပါတယ်။ရှင်းရှင်းလို့ပရိသတ်များသိကြတဲ့ဝမ်ဟာထိုင်းဖျော်ဖြေကုမ္ပဏီကြီးတစ်ခုဖြစ်တဲ့ GMM Grammy ကိုကိုစားပြုကြောင်းလိမ့်လေပြောဆိုသူတို့ဦးထံမှ WeChat Messenger ကနေတဆင့်စတင်ခဲ့တဲ့လိမ့်လေလေပြောမှုတစ်ခုရဲ့တားကောင်ဖြစ်ခဲ့ရတယ်လို့သိရပါတယ်။ဇန်နဝါရီလ3ရက်နေ့ကဘန်ကောက်မြို့တဝရံဘူမိလီစိတ်ကိုရောက်ရှိပြီးတဲ့နောက်မဲဆောက်ခရိုင်ကိုပို့ဆောင်ခဲ့ပြီးတော့တရားဝင်မဟုတ်တဲ့နေဆက်ကိကနေတဆင့်မြန်မာနိုင်ငံကိုဖျက်ကျော်ဝင်ရောက်ခဲ့တယ်လို့သိရပါတယ်။ထိုင်းလူကုန်ကူးမှုဒါစီနိုင်ငံရေးဌာန TICC ရဲ့ Director ရဲချုပ်တက်ချိုင်းပီတာနီလာပေါ်ကနေဆက်ဖြတ်ကျော်ပြီးတဲ့နောက်လှေစားခံခဲ့ရကြောင်းသိရှိခဲ့ပေမဲ့လေခုခံရန်အစွမ်းစမရှိလို့ဝမ်ကပြောခဲ့တယ်လို့သိရပါတယ်။ GMM Grammy ဟာအဆိုပါဖြစ်ရမှာပါဝင်ပတ်သက်ခြင်းမရှိကြောင်းတရုတ်ဘာသာဖြင့်ပြက်ပြက်သားသားညင်းဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတိဘက်မှာငလင်လှုပ်ခတ်မှုကြောင့်ဒိတ်ဆုံးသူ90ကျော်ရှိလာတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ9ရက်နေ့မနက်ပိုင်းကတရုတ်နိုင်ငံအနောက်ပိုင်းနဲ့နီပေါ်နယ်စပ်တစ်လျှောက်အခြေပြုလှုပ်ခတ်သွားတဲ့အပြင်းနဲ့ငလင်တန်ကြောင့်တိဘက်ဒေသမှာတည်ဆုံးသူအရေးအတွက်ဒိုးလာနေပြီးတော့အရေးပေါ်ကယ်ဆယ်ရေးအဆင့်နှစ်တတ်မှတ်လိုက်ကြောင်းတရုတ်အရေးပေါ်စီမံခန့်ခွဲရေးဝန်ကြီးဌာနကဇန်နဝါရီလ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။တိဘက်မှာနေအိမ်ပေါင်း1000နီးပါးပျက်စီးသွားပြီးလူပေါင်း130တန်ရာရရှိကာတည်ဆုံးသူ90ကျော်အထိရှိလာတယ်လို့သိရပါတယ်။ငလင်ဟာတရုတ်နီပေါ်နယ်စပ်အေဝရက်တောင်ရဲ့အရှေ့မြောက်ပိုင်းမိုင်90အကွာမှာဗဟုပြုပြီးတော့အနက်6မိုင်ခန့်မှာပြင်အား9.1မဂနီကျူရှိတယ်လို့အမေရိကန်ဘူမိစစ်တမ်းကမှတ်တမ်းတင်ထားပြီးတော့တရုတ်ကပြင်အား6.8မဂနီကျူလို့မှတ်တမ်းတင်ထားပါတယ်။အဆိုပါငလင်တန်ကိုနီပေါ်အရှေ့မြောက်ပိုင်းမှာလည်းတည်သားစွာခန်းစားရပေမဲ့လည်းထိခိုက်ပျက်စီးမှုမရှိကြောင်းသိရပါတယ်ခင်ဗျာ။ဆလဘီ2024ခုနှစ်တနှစ်အတွင်းလောင်လုံပကဖမက်ဒီကယ်ထီးမှလူပေါင်း9000ကျော်ကိုကူညီစောင့်ရှောက်နိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။2024ခုနှစ်တနှစ်အတွင်းလောင်လုံပကဖမက်ဒီကယ်ထီးမှလူပေါင်း9000ကျော်ကိုကူညီစောင့်ရှောက်နိုင်ခဲ့ကြောင်းလောင်လုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖကထုတ်ပြန်ထားပါရီ။လောင်လုံမြို့နယ်အတွင်းတရက်ဇန်နဝါရီလ2024မှ31ရက်ဒီဇင်ဘာလ2024အထိတနှစ်အတွင်းပြည်သူများနဲ့ပြည်သူရဲဘော်တို့ရဲ့ကျန်းမာရေးဆိုင်ရာကူညီစောင့်ရှောက်မှုများကိုအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနရဲ့ထောက်ပံ့မှုပြည်တွင်းပြည်ပထောက်ပို့ရဲဘော်တို့ရဲ့ထောက်ပံ့မှုများနဲ့အတူကူညီစောင့်ရှောက်နိုင်ခဲ့တယ်လို့ဆိုပါရီ။လောင်လုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖစီဘတ်ဆိုင်ရာအဖွဲ့လောင်လုံပကဖမက်ဒီကယ်ထီးမှကျန်းမာရေးစောင့်ရှောက်ကူညီမှုများစွာဖြင့်2024ခုနှစ်တနှစ်အတွင်းစုစုပေါင်း9453ဦးကိုကူညီဆောင်ရှောက်နိုင်ခဲ့တယ်လို့ဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီး တော်လန်ရေးတေဂီတာမှာတော့ GO 21ရေးသားထားတဲ့အောင်ပွဲတေးလို့အမည်ရတဲ့တေးတချင်းတစ်ပုဒ်ကိုဒေါင်းကတီးဆိုထားတာဖြစ်ပါတယ်ရှင်ရေဒီယိုအန်ယူဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်တွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ကိုယ်ပိုင်ကတော့ဘောင်းကြီးလကုလနာဇန်နဝါရီရက်ခတ်ကအုတ်တန်းစနာတာကပ်ဖေလောနီတုန်နခီဒီလာစီပခတ်နာဖလမ်ပင်ခွာလုံဝန်စာတဲ့စစ်ကောင်စီဝန်ယောင်လို့ဘူမထက်တီလောငါစစ်တုံးပန်ပလိခလန်ပရက်နေစီအန်အိုစန်ဒီအက်ဖ်ကထန်ပခတ်ဟေဒီကလောမ်ဘင်္ဂါထန်ပန်ဟီလောဒန်းတလာချင်းဝလ်မီဒီယာဒုံလုံငါအတုံစကလောမ်phalam ko pui anuk ben la kom khwalung wangsa te thong ni la kulanga january ni li khuin khuna khlekhat ve nga sikang seven yang lo bung khit bum ve ni ade thil lo nga sitong pan khak a om na te phek ade thil ti dalan kha ka tadin pek talam ta kho athuya la om taka akadik sitong pan khak ta ta phalam plik yung ka alen kawen plik khak la om ti ami khak ne အထူးပိလနမ်တကောဒုကတလာယာကလာအိုဖလမ်ကိုပူဟေချင်ဘရာဟုပ်ကမော်နခန်းနေနိုဝင်ဘာနီကွာလောငါအတုံတီဒေဟီလာခလျုပ်နလာအိုဖလမ်ကိုပူခွိကစခန်းစနာနေပလစ်ယုံစနာဘဲတဲမွန်းဘိအလောထိုင်လာအိုမ်စငွန်ဒေအကတန်ခါလာယာယင်းဟီဆွန်ရုကလေပရက်တယင်တကုံးတေတေယမွန်းအလောထိုင်နာမ်လာအကအလီလာအိုမ်ပင်းတလာဥလ်သန်ယာကလာအို ပနေနာ UFC 2025ထက်နာပိဒေါငါချင်းဖိုက်တာဂျိုရှွာဗန်ဟဲတုံထိုင်လောမ်ထောင်းနီလကုလငါကုမ်ခွေယာထက်နာပိဟမ်လာထမ်ပကုလဟဲအတိကလာအ ோம் တီတခွေယာအာထုံထိုင်လောမ်တကုမ်မတ်နီရက်ဝင်းခော UFC ခက်လိုခုခန်နခန်းနေ UFC 313ထက်နာပိလိလန်နဒေါငါဂျိုရှွာဗန်ဟဲဘရာဇီးလ်ကဘရန်နိုဆီလ်ဗာနေထက်လောမ်နီတကထက်နာတာ UFC နီဘာရာစတေကတီမိုဘရနာဆိုင်လအုံးနီဘရာဇီးလ်ဟယ်ဘရနိုဆီလ်ဗာဟတာအကုမ်ဆမ်တုမ်ကုမ်လီဟလိုတီဝိကူလ်ဝိထုမ်ထက်နာဖိအတုအထုမ်ခွေယာဝိခလီဟတာနာဒန်တီဝိရုခေဆုံဝိနီတတယေဝိခတ်တေပွဲဝိပြတ်လအုံးတလားမင်းလအုံးဘရနိုဆီလ်ဗာဟတာ UFC Flyweightranking ka asin khithum la om ti chushwa van laka asin pani he akasang thang la om Bruno Silva heta Florida State ache sai American top team club ba training he asai la om ti Brazil ka BJJ Black League bet kung la om amak ten ne apo suji sana ko se wili he adang la om ti hol rong akadang kung lum ko om Joshua van laka beng len thang lum ko om po vai khoi bung hui lum ko om ti tehi ka UFC 313 ta na akadang tet ni nau ta sin thak na pei do nga athum thai la om e tala ul thang yak la omปฐมนาเริงกุนาเปลวะทังพูนคริสตาอภัยนาคุมยคัดเปยอสายุละอมตะกากองแต่ทวีละอมนี้เริงกุนาเปลวะทังพูนคริสตาอภัยนาคุมยคัดเปยเฮอสายุละอมตีตะกาเปยอสายุเฮตาท้องนี้ละกุลลีจันวารีนลียะชวยปีตาอัมมาตองงามิวสติดเกียมินซังเปรตลงงาที่เป็นปลีฮิลาอสายุละอมตะลายากละอมเปยฮะทางท้องนี้ไทโลอบุลปุยไทละอมตีเริงคุณกับพาเปลวะเป็นกระทังปุ่นเบยเหสุบไทยละอมเหกับเบยเหตาเปลวะเป็นคริสากามิชชันเซนทรีคอมมิตี้โลอมอตีเปลวะกาบูตเกิมคริสากะทุ่มไทยละอมแต่กับเบยยาคุมีลามไรซาลามกนิเซลามอนุลามเนคองซูลามเนเปยเตอนอมซาลาอบุลปุยไทยละอมเปลวะเป็นเหตาท่องกัจกวากุลงาเวงาเรเวนเอ็ดวินโรแลนด์โลตรงที่มิชชันอาศัยเตะเฮตาคุมยักษ์ขัดสุบละอมซึ่งตลาอุลทางยากละอมปลีนาตองกุริยารามะดิสมาร์นิโทมะตำรายอนซอยโยโลสิเอาโชเยมาชโลอจิญญาทองโดงาปิลนัมกะสิกเบือนักคือขักโลตู้คำลากำทานนาเตตำรายอนกะกุยันโดขักโลลาละปมทองโดงาตุกไทยมือลาวิกอนงตากละอมเตเฮดืออะตำรายอนโลโดดเลดนาซาคือนาซาวิทุมเตบังลาเรลมือลาสิกเบือนักเตอคิลละอมตะดงาตองกุริยาเตียยุงโลจันวารียรคัดนาตู้คำลาอักกำทานลาอมสิกเบือนักก็คือขึกตู้คำลากำทาขึกลงเตตำรากายุงกะชาวเวนคุยเตลู่ไทยงอนเดตำรากาสคูริตี้ทางยันฮีโลลู่ไทยนับประทำลาตาละคำดงาลู่ไทยละอมโปตู้คำกำทาขึกโลพาวรันอเมกเฮเอกติคุเบอร์เฮกูที่ทำละตาอมตีเทียมาทำเล็กกับกระสายนายแต่กระเพื่อกลีละอมพึ่งตลาดทวีดิสมาร์นิโทมาเซอโชเยมาชโลอักเฮกุ้งตำรายอนสดเทตองกุยาฮิสรีคุยตาตำราบีอักบีคุยยาลุมาซึกละพังรานาอักทุมตำราละอมตลาอุลทางยากละอมมดพีทำอุลทางกันตุนขักสัวซาละอมไงนักคือซาดิวเซนมังเบตงเซ
เรดิโอดงโลงาณตุนกะไงเขิกตากอลคูกะอาตึยาตะกึมจอนิขัดเนจังคนึกเปเรเลมินิซอมโทมา16เมตร 17.79 เมกะฮัดดงโลงาก็ณตุนไทยซึงเดมตุบีทามออลทางคณตุนเบซัวจัลลาออมไงนากะคือมะซาเบดิมุเซ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်